မင်းပြအီမြေကဘာမှာတရုတ်လူမျိုးတွေ73ရာစုခရဲကမျက်စိကျနေတဲ့ကြောက်စိမ့်ကြီးဖားကဟာခု27ရာစုမှာအလွန်ကျွံတူးဖော်ရတဲ့အတွက်အလွန်အမင်းပျက်စီးယိုယင်းသွားပြီးလက်ကျန်အယိုးရင်ကိုအလူရဲ့ရှာစားရတဲ့ရေမဆေးကြောက်သမားတွေမျက်စင်လိုလိုသေဆုံးရပါတယ်။ရှစ်လေးလုံးလူလူအေးတော်ဘုံမတိုင်ခင်ကမရှိခဲ့တဲ့ရေမဆေးကြောက်ဆိုတဲ့ဝါဟာရကလည်းဆက်ရံတရားကြီးတွေနဲ့တူးဖော်ချိန်မှာမှပေါ်ပေါက်လာတာဖြစ်ပြီးသူအတွက်ဥပဒေကတတ်တတ်မှတ်မှတ်မရှိဘူးလို့ကချင်းပြည်နယ်ဖားကမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥတည်ဆိုးကပြောပါတယ်
။ရင်းမစင်းဆိုတာကဖားကမှာပဲတုံးတာလေ။ပုံကုန်မှလည်းမရှိဘူး၊ဘိုင်းရှုမှလည်းမရှိဘူး။ဒါကိုဘယ်လိုလုပ်ရမလဲ။အဲ့တော့ဥဒီမှာကြောင်းမြင့်ယတနာဥဒီ၊ကြောင်းစင်းဥဒီတတ်တတ်တစ်ခုတည်းမဟုတ်ဘူး။ဥဒီတစ်ခုတည်းဖြစ်နေလိုက်ပြီးတော့ပြည်သူထားတဲ့အခါကျတော့လုံးဝခံရတာတော့ခက်တယ်
။ကြောင်းစင်းကိုတရုတ်လူမျိုးတွေနှစ်သက်တဲ့အတွက်ဈေးကွက်ကတရုတ်နိုင်ငံပဲဖြစ်ပါတယ်။မတန်းနေပြန်ကြည့်တဲ့အခါ73ရာစုကိုတွားတွေ့ရပါတယ်။ယူနန်ပြည်နယ်ကတရုတ်ကုန်တဲ့တယောက်ဝင်းစီဆက်လက်တင်လားတကောင်နဲ့မြန်မာနိုင်ငံကအပြန်ဘွေးကတစ်ဖက်လေးတစ်ဖက်ပေါ့နေလို့တွေ့ရကြောက်တုံးတုံးကောက်ပြီးဟန်ချက်ညှိလိုက်ပါတယ်။သူအမှတ်တမဲ့ကောက်လာတဲ့ကြောက်တုံးဟာအေးသွေးကောင်းလို့နဲ့ကြောက်စင်းတုံးဖြစ်နေတာမို့73ရာစုနဲ့74ရာစုတွေမှာဒီကြောက်စင်းမျိုးရဖို့အာဏာပိုင်တွေကရှာဖွေရေးအဖွဲ့တွေဆစ်လွတ်ပြီးမှမအောင်မြင်ခဲ့ပါဘူး။နောက်2500ကြာ1984မှာတရုတ်စွန်စားသူတွေဟာကချင်ပြည်နယ်ကကြောက်စိမ့်တိုက်ကိုတွေ့သွားတယ်လို့ဘာမဂဇက်တီယာ1922ခုမြကြီးနားခရိုင်နိုင်ငံတော်ပြန်တမ်းမှာပါရှိပါတယ်။အဲ့ဒီလိုတွေ့သွားတဲ့18ရာစုနှောင်းမိုင်းကစလို့မြန်မာကြောက်စိမ့်တွေကိုဘေကျင်းမြို့တော်နဲ့တရုတ်နိုင်ငံကကြောက်စိမ့်ပပုလုပ်ငန်းတွေကိုပို့ပါတယ်။1998ခုအရောက်မှာမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုကြောက်စိမ့်တည်တဲ့လမ်းကြောင်းပြင်းပြင်းပြင်းပြင်းပေါ်လာပြီးဒုတိယကမ္ဘာစစ်ဖြစ်တဲ့အထိတုံးခဲ့ပါတယ်။တရုတ်နိုင်ငံကလည်းကြောက်စိမ့်ထွက်ပေမဲ့ဘူမိဗေဒအခေါ်အဝေါ်အရ Netflix ဖြစ်ပြီးကမ္ဘာမှာတရုတ်ကြောက်စိမ့်လို့အရင်ကအသိများခဲ့တဲ့ထိတ်တန့်ကြောက်စိမ့်ဟာမြန်မာနိုင်ငံကထွက်တာလို့သုတေသီတွေကနောက်ပိုင်းမှာဖော်ထုတ်လာပါတယ်။တရုတ်လူမျိုးတွေနှစ်ကြိုက်လုံးတဲ့ကြောက်စိမ့်ဟာတစ်ချိန်မှာတရုတ်နိုင်ငံကိုမရောက်ပဲတနေရာကိုရောက်သွားတယ်လို့လည်းသုတေသီတွေကပြောပါတယ်။ကမ္ဘာစစ်အပြီးတနတ်ရှင်ကိုဆက်ညင်တဲ့တရုတ်ကွန်မြူနစ်နိုင်ငံဖြစ်လာတဲ့အခါကြောက်စိမ့်တွေကဟောင်ကောင်ကိုရောက်သွားပါတယ်။ပေကျင်းနဲ့ရှန်ဟိုင်းကကြောက်စိမ့်ပုပ္ပုသမားတွေဟောင်ကောင်ကိုပြောင်းကြပြီး1950ပြည့်နှစ်ပိုင်းတွေမှာဟောင်ကောင်မှာကြောက်စိမ့်လေလံပွဲတွေကျင်းပပါတယ်။1962ခုနှစ်မှာဗိုလ်ချုပ်နေဝင်ဦးဆောင်တဲ့ဒေါ်လာရေးကောင်စီတက်လာပြီးတဲ့နောက်တကပိတ်ဝါဒကျင့်သုံးလိုက်တာမို့1963-64ရောက်တာနဲ့မုဂုတ်ဗရမားမြေရောဖားကန့်ကြောက်စိမ့်မြေပါနိုင်ငံခြားသားတွေလာရောက်ခွင့်မရှိတော့ပါဘူး။1969မှာပုဂ္ဂလိကကြောက်မြတ်လုပ်ငန်းကိုပိတ်လိုက်ပါတယ်။ဒီလိုပိတ်လိုက်ပေမဲ့ဗိုလ်ချုပ်နေဝင်ဦးဆောင်နဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ခေတ်မှာကြောက်မြတ်ရင်သနာပြပွဲတွေကျင်းပပါတယ်။အဲဒီဆိုရှယ်လစ်စီးပွားရေးပေါ်ဆောင်တဲ့မဆလာခေတ်ဟာမှောက်ခုခေတ်လည်းဖြစ်တာမို့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကိုဟောင်ကောင်ကြောက်စိမ့်အဝယ်တော်တွေမြန်မာကြောက်စိမ့်သွားဝယ်ကြပါတယ်။ရေသွေးညံ့တဲ့ကြောက်တွေကယူနန်ကိုရောက်ပြီးအရေးကောင်းကြောက်စိမ့်တွေကချင်းမိုင်ကိုရောက်တယ်လို့ဆိုပါတယ်။1966ခုနှစ်ယဉ်ကျေးမှုတော်လှန်ရေးဖြစ်ပွားတဲ့ဥက္ကဋ္ဌကြီးမော်စီတုံးကာလာနဲ့စစ်ကောင်းဆောင်ဦးနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ခေတ်တွေဖြတ်သန်းရင်းရှစ်လေးလုံးအရေးတော်ပုံမတိုင်ခင်မှာပဲ1986ခုနှစ်မှာမော်စီတုံးကွယ်လွန်သွားပြီးတဲ့နောက်တရုတ်ကောင်းဆောင်တင်လျှောက်ပိန်က1988မှာတကားဖွင့်ဝါဒစတင်ကျင့်သုံးပါတယ်မြန်မာနိုင်ငံကတော့ရှစ်လေးလုံးလူလူအုံကြွမှုမှအာဏာတချို့ပြန်သိမ်းတဲ့စစ်အစိုးရကတကားဖွင့်ဝါဒစတင်ကျင့်သုံးပါတယ်ရှင်လင်းလုံးနောက်ပိုင်းရန်ကုန်ပြည်ထုတ်စည်းမှာကြောက်စိမ့်ဆိုင်တွေအတော်များများပေါ်လာပါတယ်။ဒါကိုထောက်ရှုရင်းအဲ့ဒီအချိန်အဲ့ဒီကာလကပဲဥနေဝင်လက်ထက်ကတူဖို့ခွင့်မပေးတဲ့မြမောက်ကြောက်စိမ့်တွေတူဖို့နေပြီဆိုတော့သဲလွန်စားကိုတွေ့ရပါတယ်။ဒါပေမဲ့စစ်ဆိုရခေပွင့်လေးမြင်သာမှုမရှိတဲ့အတွက်ဘသူတွေဘလောက်တူဖို့နေသလဲဆိုတာမသိရပါဘူး။တနိုင်တစ်ပိုင်းမဲ့တူနေရာကသဘာဝပတ်ဝန်းကျင်ကြီးကျယ်ပျက်စီးသွားအောင်ဆက်ရံတရားကြီးတွေနဲ့အလွန်ကျွံတူးနေတာကိုဖားကန့်ကြောက်စိမ့်မြေကအလွတ်သတင်းတော့ဥဆောင်မိုးထက်ကမျက်မြင်တွေ့ရသူပါ
ရန်နေရမပါပဲနဲ့တူးလို့မရတဲ့အတိုင်းလည်းဖြစ်သွားပြီဟိုအောက်ကျိုးပြီးသုံးလေးရာပေါ့နော်အဲ့လောက်အတိုင်းသာဖြစ်သွားပြီတူးနေတာတွေကတော့လဲတာမှမဟုတ်တာအဲ့ဒါတွေပဲသူ့လုံကွက်လူဘာမှမသိဘူးလူလျှောက်ခံရဲ့လက်အောက်ခံနဲ့ဆေးအုပ်စုအားတွေပဲဒါတွေပဲရှိတယ်လုံကွက်တကွေဧရိယာဒီ200ပတ်လဲဆိုမဲ့သူတန်လိုက်အိမ်မြောင်နဲ့ဒီဂရီညွန့်တော့နဲ့တိုင်တာလေ2စင်တီမီတာလောက်ဆိုခုမှဆိုတဧကခွေးလောက်กว่าနေပြီလေ
ဒီကြောက်စိမ့်လောကနောက်ွယ်မှာဘသူတွေရှိသလဲဆိုတာဗြိတိန်ခြေဆက်Global Witness အဖွဲ့ကမြန်မာနိုင်ငံဤကြီးမားသည့်နိုင်ငံတော်လျှို့ဝှက်ချက်ဆိုတဲ့အစီအစဉ်ခံစားကို2015အောက်တိုဘာလမှာထုတ်ပြန်ခဲ့ပါတယ်။ ခုလူမျိုးဝင်မှာပြောင်းနေတဲ့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ပါဝင်စစ်ဗိုလ်ချုပ်တေခရိုနီတဲ့မိုးရည်ရာသာတွေနောက်ွယ်ကကြိုးကင်နေတာအချက်အလက်အပြည့်စုံနဲ့ဖော်ပြထားပါတယ်။အေးသွေးကောင်းကြောက်စိမ့်တွေတရုတ်နိုင်ငံကိုတရားဝင်ရောတရားမဝင်ရောက်နေတာမို့တရုတ်လူမျိုးတွေ73ရာစုကတည်းကတန်းတန်းဆွဲလူချင်းနေတဲ့ဆန္ဒက27ရာစုမှာပြင်းမြောက်သွားတယ်လို့ပြောနိုင်ပါတယ်ရှင်။